မြန်မာနိုင်ငံရဲ့ဒေါက်တာအာဗနက်ပါလီဝါကရှုမြင်ပါမြန်မာအခြေအနေကလမ်းဆောင်လမ်းကွက်ကိုရောက်နေပြီးဆက်နာသိမှုကိုစန့်ကျင်တဲ့လက်နက်ကိုင်အင်အားစုတွေရဲ့အချိန်ကထောက်ကူအားရှစ်ဆယ်လူထုအရေးတော်ပုံအပါဝင်အရင်ကမကြုံဘူးတဲ့အနေထားနဲ့အမြင့်ဆုံးရောက်နေတယ်လို့လန်ဒန်တက်ကတော့အာရှအာဖရိကလေးလာရေးချောင်းဆိုးဝက်ကနိုင်ငံတကာဆက်ဆံရေးလေးလာသူ
ဒေါက်တာအာဗနက်ပါလီဝါကရှုမြင်ပါတယ်။ဒါမျိုးအခြေအနေကိုမြန်မာလွတ်လပ်ရေးခေအူထောက်၉၄၉ခုနှစ်မှာနောက်ဆုံးတွေ့မြင်ခဲ့ရတယ်လို့သူကထောက်ပြပါတယ်။ဒါဆိုရင်အွန်လီတိုင်းဝင်တဲ့ရီယယ်စီအဲဒီတော့ကဂျင်ဘယ်ကိုလုံးလေးကစ်လွန်မြန်မာနိုင်ငံမှာအခုလိုမျိုးပြင်းထန်တဲ့ချင်းချောက်မှုမျိုးဖြစ်ခဲ့တာပါ။ဒါပေမဲ့တတိယမှာကအိန္ဒိယကတည်ငြိမ်ရင်းနဲ့ပတ်သက်ပြီးတတိက
မော်မြန်မာနိုင်ငံအလဲပိုင်းအောက်ပိုင်းနဲ့ရန်ကုန်နေပြည်တော်လို့မြို့တွေမှာပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအထိုက်အပြောက်နိုင်ငံရေးစီးပွားရေးလူမှုရေးလွတ်လပ်မှုရခဲ့တဲ့မျိုးဆက်ကအာဏာသိမ်းတာကိုလုံးဝလက်မခံနိုင်တာဟာအခုမြင်တွေ့နေရတဲ့ပြင်းထန်တဲ့တော်လိုင်းလှုပ်ရှားမှုတွေရဲ့အဓိကအကြောင်းလို့ဒေါက်တာပါလီဝါကသုံးသပ်ပါတယ်။ဒါပေမဲ့အိန္ဒိယရဲ့စင်စာဘုံကတော့ရှေးရိုးအတိုင်းပဲဖြစ်ဖွယ်ရှိပြီးလက်နက်ကင်ပဋိပက္ခတွေကသာမတီးမငြိမ်ဖြစ်စေပြီးစက်နာသိမ်းမှုကြောင့်မဟုတ်ဘူးလို့အိန္ဒိယကယူဆပဲရှိတယ်လို့ဒေါက်တာပါလီဝါကပြောပါတယ်။
The policy makers are likely to see this as
instability.ခံယူထားမှာပါ
နောက်ထပ် ARG အင်ဂျင်ဖြစ်တဲ့တရုတ်နိုင်ငံလိုမြောက်ပိုင်းတိုင်းသားမာမိတ်အဖွဲ့တွေရဲ့ထိုးစစ်ကိုထောက်ခံတဲ့ပုံစံမျိုးပြသတာမျိုးလဲအိန္ဒိယကလုံးမမဟုတ်ဘူးလို့ဆိုပါတယ
် I will not be surprised that instead of diversifying its relationship
အိန္ဒိယအနေနဲ့မြန်မာပြည်ကမတူညီတဲ့အင်အားစုတွေနဲ့ပြန့်ကျက်ဆက်ဆံရေးကိုအတိပယ်ရှိရှိနဲ့တိုးမြင့်မဲ့အစားနောင်လာမဲ့6လကနေတစ်နှစ်အတွင်းမှာအနာသိစစ်တပ်ကိုထောက်ခံမှုနှစ်ဆတိုးပေးလာမယ်ဆိုရင်လဲကျွန်တော်အနေနဲ့မအံ့ဩမိပါဘူး
အိန္ဒိယမြန်မာနယ်စပ်ရှောက်တော်လိုင်းအားစုတွေကလက်တလုံးမှာပိုးထိတ်ချုပ်ထားနေတာကအိန္ဒိယရဲ့မူဝါဒကိုပြောင်းလဲလာစေမလားဆိုတဲ့မေးခွန်းကိုတော့ဒေါက်တာပါလီဝါကချက်ချင်းတော့ပြောင်းမှာမဟုတ်ဘူးလို့ဖြေပါတယ်။သူကအာဖဂန်နစ္စတန်နိုင်ငံရဲ့2022ခုနှစ်ဖြစ်စဉ်နဲ့နှိုက်ယှဉ်ဥပမာပေးပါတယ်။တာလီဘန်တွေကကာဘူးမြို့တော်ကိုသိမ်းဖို့ချီတက်လာတဲ့နောက်ဆုံးနေ့အထိအိန္ဒိယကအရင်အာဖဂန်အစိုးရကိုပဲထောက်ခံပေးခဲ့ပြီးTalibani thing be kola jama gabu ma tan yong pyan phwin kae da go thauk pya ba de
so unless the resistance is able to topple the junta
ana thing sit dat go long long chouk cha da myo ma lou nai ma chin india ga su mu wa ra go jo bi a hle pyaung lou ma ma hpa
au
sit mye pyin ma a pyaung le ri phit ni da go twi ni ya de da ba mae da ga ba ma so phit nai de a pyaung le myan de sit mye pyin a phit myin ni dou ma be sit so ya ye thu sit de aung myin bo yu ha myaw a kan dat de shi niသူတို့ကစဉ်းစားနေတော့မှာပဲဆရာနာရှင်ပြိုလဲမယ်ဆိုတဲ့အပေါ်အိန္ဒိယကလုံးလုံးလည်းလည်းကောင်းကြီးထပ်လိုက်မယ်လို့တော့မထင်ပါဘူ
းလက်ရှိမှာလည်းအိန္ဒိယနယ်စပ်လမ်းကြောင်းတချို့ကိုစစ်ကောင်စီဘက်ကထိန်းထားနိုင်စေဖြစ်တယ်ဆိုတော့သူကထောက်ပြပါတယ်တစ်ဖက်မှာလည်းနယ်စပ်တချို့နေမြေစုံမထားတဲ့ချင်းတိုင်းသားလက်နက်ကိုင်အဖွဲ့တွေဒေသကာကွယ်ရေးအဖွဲ့တွေနဲ့အိန္ဒိယကတေချာပေါက်ဆက်ဆံရေးလမ်းကြောင်းဖွင့်ထားမယ်လို့ဆိုပါတယ်ဒါပေမဲ့ဒီအခြေအနေကရှမ်းမြောက်မှာညီနောင်၃ဘွဲ့ရဲ့ထိုးစစ်တွေကိုတရုတ်ကခွင့်ပြုပေးခဲ့တဲ့ဆိုပြီးတချို့ကောက်ချက်ဆွဲတာမျိုးချင်းနဲ့စကိုင်းနယ်စပ်တချို့ကဒေါ်လာရေးတက်တွေကိုအိန္ဒိယကထောက်ပံ့တာမျိုးတော့ရှိမှာမဟုတ်ဘူးလို့သူကသတိပေးပါတယ်တရုတ်နိုင်ငံရဲ့မြန်မာအပေါ်လွှမ်းမိုးမှုနဲ့ပတ်သက်ပြီး VOA ကမေးမြန်းရာမှာတော့အိန္ဒိယအနေနဲ့မြန်မာနိုင်ငံမှာတရုတ်ရဲ့လွှမ်းမိုးမှုကိုအမြဲလက်ခံထားတယ်လို့ဒေါက်တာပါလီဝါကဖြေပါတယ်အိန္ဒိယအနေနဲ့ဩဇာချိန်ခွင့်ရှာကိုညှိဖို့စစ်တပ်ပြေတခြားအစုအဖွဲ့တွေနဲ့အမြဲစူးစမ်းလေးရှိပေမဲ့လက်ရှိအနေအထားမှာအတိုင်းအတာတစ်ခုထက်ကျော်ပြီးလုံနိုင်တဲ့စွဲရင်မျိုးအိန္ဒိယမှာမရှိသလိုကျွမ်းကျင်မှုလည်းမရှိကြောင်းသူကသုံးသပ်ပါတယ်။ရခိုင်ပြည်နယ်တွေကကြောက်ဖြူအထူးစီးပွားရေးစုံလို့တရုတ်ရဲ့စီးပွားစီမံကိန်းတွေနဲ့အပြိုင်အိန္ဒိယကစစ်တွေစစ်ကမ်းလို့စီမံကိန်းတွေလုပ်နေပေမဲ့လက်ရှိအခြေအနေမှာတရုတ်ရဲ့လွှမ်းမိုးမှုကိုဖယ်ထားပြီးကြည့်ရင်ကိုအိန္ဒိယတွေအကန့်အသတ်တွေကအများကြီးရှိနေတယ်လို့ဒေါက်တာပါလီဝါကထောက်ပြပါတယ်။တစ်ဖက်မှာလည်းမြန်မာအရေးနဲ့ပတ်သက်လို့ဘူဝါရဖော်ဆောင်သူတွေကချက်ချင်းကြီးအပြောင်းလဲလုံမှာမဟုတ်ပေမဲ့စစ်ရေးအခြေအနေတွေကိုတော့အိန္ဒိယရဲ့ထောက်လှမ်းရေးနဲ့ကာဝေးရေးအတိုင်းအဝန်းက မျက်ခြင်မပြတ်စောင့်ကြည့်သုံးသပ်နေကြတယ်လို့ဒေါက်တာပါလီဝါက USIB ဆွေးနွေးပွဲမှာပြောပါပါတယ်။အဓိကဒေါ်လာရေးအင်အားစုတစ်ခုဖြစ်တဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မာအောင်ကတော့ VOA နဲ့အောက်တိုဘာလကမေးခဲ့တဲ့သီးသန့်မေးမြန်းချက်မှာနိုင်ငံတကာအထူးသဖြင့်အိမ်နီးချင်းနိုင်ငံတွေအနေနဲ့ဒေါ်လာရေးနိုင်မှသာအလုံးကပုံအောင်လာကြမယ်လို့သုံးသပ်ပြောဆိုထားပါတယ်ခင်ဗျာ။